G7 ဆက်မှုထိပ်သီးခံနိုင်ငံအနေနဲ့ယူကရိန်းကိုဒေါ်လာငွေဘီလျံ50အကူအညီပေးဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့စီးပွားရေးအကြံပေးအော်လန်ဥစတန်ကိုကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။စစ်ပွဲကြောင့်ယူကရိန်းရဲ့ရာသုံးငွေဆင်းမှာနောက်ထပ်6လအတွက်လူငွေပြနေတဲ့အတွက်ဒါကိုကာမိစေဖို့G7 နိုင်ငံတွေကိုသမ္မတကအကူအညီတောင်းခံလာဖြစ်ကြောင်းနိုင်ငံတော်ရုပ်တံကလည်းပြောကြားလိုက်တာပါ။ယူကရိန်းမှာလက်ရှိအခြေအနေတိုင်းဆိုရင်တစ်လောက်ကိုလူငွေကယူရိုငွေ9ဘီလျံလောက်ရှိနေတာကြောင့်လာမယ့်6လအတွက်ခုလိုတောင်းခံရတာဖြစ်ကြောင်းလည်းပြောပါလိမ့်။တကယ်လို့တခြားရွေးချယ်စရာနည်းလမ်းတွေရှိရင်လည်းဆွေးနွေးမှာဖြစ်ကြောင်းပြောပါလိမ့်။နည်းလမ်းတစ်ခုအနေနဲ့ယူကရိန်းဘက်ကစဉ်းစားတာတစ်ခုကနိုင်ငံတကာဈေးကွက်မှာဒီရန်ပုံငွေကိုချီးဖို့အတွက်300ရာခိုင်နှုန်းကူပွန်စာချုပ်လို့ခေါ်တဲ့ဘွန်တွေကိုထုတ်ပေးဖို့ဖြစ်ကြောင်းလည်းပြောပါတယ်။ February 24ရက်ကစပြီးယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာကြောင့်အခုဆိုစစ်ပွဲဟာနှစ်လနီးပါးရှိနေပြီဖြစ်ပါတယ်။ယူကရိန်းအတွက်အမေရိကန်ဥရောပနဲ့ကမ္ဘာနိုင်ငံအများပြားကငွေကြေးအရာရောစီးရေးအရာပါအကူအညီတွေပေးနေကြတာဖြစ်ပါတယ်။